ထက်နေငါအဓိကတိုက်ခိုက်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့ဖွဲ့ထိုက်ပါတီဟာပါတီငယ်6ခုနဲ့ပူးပေါင်းပြီးအောက်လွှတ်တော်မှာနေရာအများစုနဲ့အစိုးရစိတ်ဖွဲ့နိုင်တော့မှဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။တနင်္ဂနွေနေ့တုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအောက်လွှတ်တော်နေရာ900နဲ့အနည်းဆုံး255နေရာကိုအနိုင်ရရှိခဲ့တဲ့အကြောင်းဖွဲ့ထိုက်ပါတီကဝန်ကြီးချုပ်တွေဖြစ်ရထားခံထားတဲ့ဆူရလက်ကီရာဖန်ကဒီနေ့ပဲဘန်ကောက်မြို့တော်မှာကြေညာလိုက်တာပါ။ဒ
ီကพรรคในฝั่งประชาธิปไตยได้รับความไว้วางใจได้รับฉันทานุมัติมากที่สุด
เดโมคราซีลุล้าเนี่ยပါတီတွေအနေနဲ့လူထုရဲ့ယုံကြည်မှုနဲ့ထောက်ခံမှုတွေအများဆုံးရရှိခဲ့တဲ့အကြောင်းအနိုင်ရတဲ့ကိုယ်စားလှယ်အရေးအတွက်အတိအကျကိုမသိရသေးပေမဲ့မိဖက်ပါတီတွေအားလုံးအနေနဲ့255နေရာထက်မနည်းရရှိထားတဲ့အကြောင်းဖွဲ့ထိုက်ပါတီခေါင်းဆောင်ကပြောဆိုသွားတာပါ။တင်းလာနေ့ထိရရှိထားတဲ့မဲရလက်တွေအရဖွဲ့ထိုက်ပါတီက138နေရာနဲ့စစ်တပ်ကထောက်ခံမှုပေးထားတဲ့ပလန်ဖရာချာလတ်ပါတီကတော့98နေရာရရှိထားကြပါတယ်။ဒါမှလည်းတရားဝင်မဲရလက်တီထွက်ပေါ်လာတဲ့အခါဖွဲ့တိုက်ပါတီကလွတ်တော်မှာနေရာအများစုနဲ့အနိုင်ရခဲ့မယ်ဆိုရင်တော့မှစစ်ဆေးရကမူကျဲရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအစိုးရကိုဥဆောင်ဖွဲ့စည်းနိုင်မယ့်အခြေအနေရောမရှိပါဘူး။အခြေခံဥပဒေအရစစ်ဆေးရကရွေးချယ်ထားတဲ့ထက်တော်မှ250နဲ့အတူအောက်လွှတ်တော် 95 ရာတို့ကဝန်ကြီးချုပ်အသစ်ကိုရွေးချယ်ကြရမှာပါ။အစောပိုင်းမဲရလက်တီအရဖွဲ့တိုက်ပါတီထက်မဲတာရနေတဲ့ဖလန်ဖရာချာလက်ပါတီကလည်းအစိုးရအသစ်ဖွဲ့ခွင့်ရှိတဲ့အကြောင်းပြောဆိုထားပါတယ်။ယူကပ်ပွဲမှာမတမာမှုတွေနဲ့မဲလိမ်မှုဆွဆွဲချက်တွေထွက်ပေါ်လာနေတဲ့အတွက်ကနေဦးမဲရလက်တွေကိုတောက်ချာနေမတိုင်ခင်ထုတ်ပြန်နိုင်မှာမဟုတ်တဲ့အကြောင်းလဲယူကပ်ပွဲကော်မရှင်ကကြေညာထားတာပါ။လွတ်လပ်တဲ့ယူကပ်ပွဲဆိုင်ရာအာရှကွန်ရဲ့ ENFIEL ကတော့မဲရလက်တွေမှာမမှန်ကန်တဲ့အချက်လက်တွေအကြီးအကျယ်တွေ့ရှိခဲ့ရတဲ့အကြောင်းနဲ့ယူကပ်ပွဲမှာကော်မရှင်ဟာတမာတမတ်ကြအောင်မဆောင်ရွက်နိုင်ခဲ့တဲ့အကြောင်းမနေ့တုန်းကပဲပြောဆိုထားပါတယ်။ယူကပ်ပွဲကော်မရှင်ကတော့အမအယွန်းနေရာလူတွေရဲ့ချွတ်ချော်မှုကြောင့်ဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။